တရုတ်အစိုးရကစင်စွဲရောင်းဝယ်မှုတွေကိုတရားဝင်ပိတ်ပင်ထားပေမဲ့အာဖရိကတိုက်ကစင်စွဲတွေကိုမြန်မာနိုင်ငံကတဆင့်တရုတ်နိုင်ငံအတွင်းကိုတင်သွင်းနေစေဖြစ်တယ်လို့စင်စွဲများကာကွယ်စောင့်ရှောက်ရေးအဖွဲ့ကအောက်တိုဘာလ2ရက်နေ့မှာထုတ်ပြန်တဲ့ Myanmar's Growing Illegal Ivory Trade with China ဆိုတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒီအကြောင်း Reuters သတင်းဆောင်မပေါ်အခြေခံပြီးကိုဇော်ဝင်းနိုင်ကတင်ပြမှာဖြစ်ပါတယ်
ကမ္ဘာမှာစင်စွဲအများဆုံးဝယ်ယူတင်သွင်းနေတဲ့နိုင်ငံလေးဖြစ်စင်စွဲနဲ့ပြုလုပ်တဲ့ပစ္စည်းတွေကိုအများဆုံးအသုံးပြုနေတဲ့နိုင်ငံလေးဖြစ်တဲ့တရုတ်နိုင်ငံအစိုးရကစင်စွဲတွေရောင်းဝယ်ဖောက်ကားမှုကိုတရားဝင်ပိတ်ပင်တားမြစ်ထားတာပါတရုတ်အစိုးရရဲ့အဲ့ဒီလိုလှုပ်ဆောင်မှုဟာကမ္ဘာမှာရှားပါးတိရစ္ဆာန်ဖြစ်လာနေတဲ့စင်နေကာဝယ်ဆောင်လျှောက်ရေးအတွက်အရေးပါတဲ့ခြေလှမ်းအဖြစ်တော်ရိုင်းတိရစ္ဆာန်များအရေးတက်ကြွလှုပ်ရှားသူတွေကကြိုဆိုကြပါတယ်ဒါပေမဲ့တရုတ်အစိုးရရဲ့အဲ့ဒီလိုလှုပ်ဆောင်မှုဟာမြန်မာလာအိုနဲ့ထိုင်းနိုင်ငံတို့ရဲ့တုံ့ပြန်ဆိုင်ရာရွှေတိရိကန်နဲ့မြန်မာစင်စွဲတွေတရားမဝင်ကုသံရောင်းဝယ်နေမှုကိုတော့ဟန်တန်းနိုင်ခြင်းမရှိဘူးလို့စင်မြားကာကွယ်စောင့်ရှောက်ရေးအဖွဲ့ကပြောပါတယ်။တရုတ်မြန်မာနယ်စပ်မိုင်းလားဒေသမှာလွန်ခဲ့တဲ့3နှစ်အတွင်းတရားမဝင်စင်စွဲအပါဝင်စင်စွဲနဲ့ပြုလုပ်ထားတဲ့ပစ္စည်းတွေရောင်းချမှုဟာ60ရာခိုင်နှုန်းထိတိုးမြင့်လာခဲ့ကြောင်းစင်မြားကာကွယ်စောင့်ရှောက်ရေးအဖွဲ့ကသတင်းသီးလူစီဗင်းစ်ကပြောပါတယ်။
Yes, but we counted 5,279 ivory items in Monglo, which was a 63% increase compared to 2013.
2013 နှစ်တွင်လည်းရှင်တရုတ်မြန်မာနယ်စပ်မိုင်းလားဒေသမှာဆင်စွဲနဲ့ဆင်စွဲကနေလုတဲ့ပစ္စည်းအရေအတွက် 5,269 ခုရောင်းနေတာကိုကျမတို့ရေတွက်ခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်ဒါဟာ63ရာခိုင်နှုန်းလောက်တိုးမြင့်လာတာဖြစ်ပါတယ်။တကယ်လို့2009ခုနှစ်ကိုကျမတို့ပြန်သွားကြည့်မယ်ဆိုရင်ဒီမိုင်းလားဒေတာမှာအဲ့ဒီအချိန်တုန်းကဆင်ဆွေရက်ပစ္စည်းပေါင်း200လောက်ပဲရောင်းနေတာကိုတွေ့ရပါတယ်။ဒါကြောင့်ဆင်တွေကိုတရားမဝင်တက်ဖြတ်ပြီးဒီဒေတာမှာလာပြီးတော့ရောင်းတဲ့ပမာဏကအမတန့်ကိုတိုးမြင့်လာတယ်လို့ပြောရမှာပါ
။ဒီဒေတာမှာဆင်ဆွေနဲ့ဆင်ဆွေထွက်ပစ္စည်းတွေကိုလာဝယ်ကြသူ90ရာခိုင်နှုန်းဟာတရုတ်နိုင်ငံသားတွေဖြစ်ပါတယ
်။ And I think one of the problems as you close down a market that is legal like the Chinese government has
တရားဝင်ရောင်းချနေတဲ့ဈေးကွက်ကိုတရုတ်အစိုးရကကြိုးစားအားထုတ်ပြီးပိတ်ပစ်လိုက်နိုင်ပေမဲ့တရားဝင်ဈေးကွက်ပပျောက်သွားအောင်မလုပ်နိုင်တာကအဓိကပြဿနာလို့ကျွန်မထင်ပါတယ်။ဒါကြောင့်တရားဝင်ဆင်ဆွဲရောင်းချမှုတွေအဆုံးသတ်ရေးအတွက်ဖိအားပေးပြီးအားလုံးကတညီတညွတ်ထဲဝိုင်းပြီးလှုပ်ဆောင်ကြဖို့လိုပါတယ်
။မြန်မာနိုင်ငံမှာဖမ်းဆီးထင်းထင်းထားတဲ့ဆင်အကောင်ကြီး9000ကနေဆင်ဆွဲတွေကိုတရားဝင်ဖြတ်ပြီးရောင်းချခွင့်ရှိတာမှန်ပေမဲ့မိုင်းလာနဲ့အရှေ့တောင်အာရှတိုက်အတွင်းကတခြားဒေသတွေမှာအခုရောင်းနေကြတဲ့ဆင်ဆွဲတွေဟာတောင်အာဖရိကတိုက်ကတရားမဝင်တင်သွင်းလာတဲ့ဆင်ဆွဲတွေဖြစ်တယ်လို့ဆိုပါတယ်။လက်ရှိရောင်းချနေတဲ့ဆင်ဆွဲနဲ့ဆင်ဆွဲနဲ့ထုတ်လုပ်ထားတဲ့ပစ္စည်းအရေအတွက်ဟာလွန်ခဲ့တဲ့နှစ်အနည်းငယ်ကတည်းကအစာပေါင်းများစွာပုံများနေတယ်လို့လည်းလူစီဗင်းကပြောပါတယ
်။ The past populations of elephants that have been heavily poached were in northern Tanzania.
ဆင်တွေကိုခိုးတက်ပြီးဆွဲတွေတရားမဝင်ဖြတ်ယူမှုတွေဟာတန်ဇန်နီးယားနိုင်ငံမြောက်ပိုင်းနဲ့ကွန်ဂိုနိုင်ငံတွေမှာဖြစ်နေတာပါဆင်ဆွဲအများစုကအဲ့ဒီဒေသကနေထွက်ပါတယ်အထင်ပြက်ခြားစားမှုတွေရှိနေတဲ့အတွက်မှောင်ခိုသမားတွေဟာတစိုးလက်ဆောင်ဖြစ်နေငွေကြေးအမြောက်အများအကုန်ကျခံပြီးဒီဆင်ဆွဲအများစုကိုအရှေ့အာဖရိကနဲ့အနောက်အာဖရိကဒေသတွေကနေတဆင့်နီလန်ပေါင်းစုံနဲ့တင်ပို့နေကြတာပါ
ဒီအစီအစဉ်ခံစားကိုစင်စွယ်နဲ့ကြန့်စွယ်တရားမဝင်မောက်ခိုကုသူတွေအကြောင်းအထူးလေ့လာစုံစမ်းနေတဲ့အမေရိကန်ကအထင်ကရဖို့ကို Esmond Bradley Martin နဲ့ Lucy Vince တို့ပူးတွဲရေးသားခဲ့ကြတာပါ Martin ဟာကင်ညာနိုင်ငံ Nairobi မြို့ကနေအိမ်မှာပြီးခဲ့တဲ့ February လတုန်းကဓာတ်နဲ့လှုပ်ကြံတက်ဖြတ်ခံခဲ့ရပါတယ်စင်မြားကာကွယ်ဆောင်ချော်ရေးအဖွဲ့ကအစီအစဉ်ခံစားထုတ်ပြန်တဲ့ October 2ရက်နေ့တရက်ထဲမှာပဲ WWF ကမ္ဘာတော်ရိုင်းတိရစ္ဆာန်များကာကွယ်ဆောင်ချော်ရေးအဖွဲ့ကလည်းအာဖရိကတိုက်ဘယ်နိုင်ငံဘယ်မျိုးတွေကနေစင်ပနကောင်ကိုတတ်ပြီးအစွဲတွေကိုဖြတ်ယူခဲ့တယ်။အဲ့ဒီစင်စွဲတွေရဲ့ပင်ရင်းပေါက်ဈေးကဘလောက်ဖြစ်တယ်ဆိုတာနဲ့နောက်ဆုံးအဲ့ဒီစင်စွဲတွေကိုတရုတ်မြန်မာနယ်စပ်မိုင်းလားဒေသအထိရောက်အောင်ဘလို့တယ်ဆောင်လာကြတယ်ဆိုတော့အသေးစိတ်အချက်အလက်တွေကို WWF ရဲ့အစီအစဉ်ခံစားမှာဖော်ပြထားပါတယ်ခင်ဗျ။